နျူကလ িয়ার ဆက်သတ်မှုပိတ်ပင်တပစ်ချင်းသဘောတူညီချက်အတည်ပြုထားတာကိုရုရှားအောက်တိုဘာကဗိုလ်နစ်ကဖျက်သိမ်းလိုက်ပါတယ်။ထောက်ကွာ66ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်ကိုအမေရိကန်ကလက်မှတ်ထိုးထားပေမဲ့လွတ်တော်ကအတည်ပြုပေးမထားတဲ့အတိုင်းဖြစ်အောင်ရုရှားသမ္မတပူတင်ကအောက်တိုဘာလ9ရက်နေ့မှာလွတ်တော်ကိုတိုက်တွန်းခဲ့ပါတယ်။ဥပဒေကြောင့်ကိုအောက်တိုဘာကကန့်ကွက်သူမရှိ415မဲနဲ့အတည်ပြုပေးလိုက်ပြီးအထက်လွတ်တော်ပြီးတော့သမ္မတပူတင်စီနောက်ဆုံးလက်မှတ်ထိုးဖို့ပို့ပြအောင်မှာဖြစ်ပါတယ်။ရုရှားတို့တော်ကသဘောတူညီချက်ကို2000ခုနှစ်လုံးကအတည်ပြုပေးခဲ့တာပါခုလိုခြေတန်းကိုလှမ်းလိုက်ပြီးမဲ့ရုရှားကသဘောတူညီချက်လက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ဆက်လက်ရှိတယ်ဥမာဖြစ်ပြီးကမ္ဘာပေါ်ကနျူကလ িয়ার ဆက်သတ်မှုနဲ့ဆိုင်တဲ့အချက်လက်တွေကိုကမ္ဘာလုံးဆိုင်ရာထိန်းချုပ်ကြီးကြပ်ရေးစနစ်ကိုဆက်လက်ပြီးပို့ပေးနေမှာဖြစ်ပါတယ်လို့လည်းပြောပါတယ်အမေရိကန်ကနျူကလ িয়ার ဆက်သတ်မှုစလုပ်လာခဲ့ရင်ရုရှားကအယားအယာစင်သစ်ဖြစ်နေရမယ်လို့ပြီးခဲ့တဲ့လတုန်းကရုရှားသမ္မတပူတင်ကပြောခဲ့တယ်လို့ရုရှားရဲ့နျူကလ িয়ার စမ်းသပ်ရာနေရာဖြစ်တဲ့မြောက်ပိုင်းကနိုဗိုယာဇမ်လာဟိုရုရှားကာကွယ်ဝင်ကြီးစာရေးရှိုဂီကူကတွားရောက်ခဲ့ပါသေးတယ်ခင်ဗျာ